ဒီနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်မယ်ကုလသမဂ္ဂလူခွင့်ရေးကြီးညာစာရန်ရေးဆွဲတဲ့290မြောက်အထိမ်းအမှတ်ကိုဆင်နွှဲဖို့အတွက်ကုလသမဂ္ဂစီစဉ်ရေးမှုတွေအခုတည်းကစပြီးတော့လှုပ်ဆောင်နေကြပြီဖြစ်ပါတယ်အနှစ်90ရှိလာခဲ့တဲ့တိုင်အောင်ရှင်တန်နေစေဖြစ်တဲ့ဒီစာရန်ဆက်လက်ခိုင်မာစေဖို့စာရန်ဘာလူခွင့်ရေးရာလိုက်နာမယ်အချက်တွေကိုနိုင်ငံအစိုးရတွေလိုက်နာဖို့လိုသလိုပြည်သူတွေကလည်းဒီစာရန်အတိုင်းကာကွယ်ရစီနိုင်ရေးအတွက်ဥပဒေနဲ့ထိန်းကြောင်းပေးရဟာအရေးကြီးတယ်လို့အာရှလူခွင့်ရေးအဖွဲ့ကြီးကပြောပါတယ်အပြည့်အစုံကိုဒေါက်ဖီမျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ကုလသမဂ္ဂဗဒင်ရင်စာတမ်းကို1948ခုနှစ်မှာအမေရိကန်သမ္မတဒေါက်တာဟောင်းအီလင်းနာရူးစ်ဖဲလ်ရဲ့ဦးဆောင်မှုနဲ့နိုင်ငံဆောင်လူရန်းစားအဖွဲ့ကြီးအသီးသီးပါဝင်တဲ့အဖွဲ့ကပြင်သစ်နိုင်ငံပါလီမန်မှာမူကြမ်းရေးဆွဲခဲ့တာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကြီးအတွင်းကြုံတွေ့ကြရတဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုမျိုးတွေနောက်တစ်ခါထပ်ပြီးမကြုံရစေဖို့ကာကွယ်တဲ့အနေနဲ့ဒီကြေညာစာတမ်းကိုရေးဆွဲခဲ့တာပါလူသားတိုင်းဒဏ်လူညီညွတ်မှုရှိရမယ်ပြင်ရပိုင်ခွင့်နဲ့တူညီရမယ်ဆိုတဲ့ယုံကြည်မှုနဲ့ခွဲခြားဆက်ဆံတာတွေမလုပ်ဖို့မူချထားတဲ့ကုလသမဂ္ဂကြေညာစာတမ်းအတွက်ဘုံအချင်းချောက်ခံရတာကခွဲခြားဆက်ဆံမှုပါကဘာမှမြင်တွေ့နေရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပြဿနာအများကြီးရဲ့အရင်းမြစ်ကတော့ထပ်မထားတဲ့ကုလသမဂ္ဂကြေညာစာတမ်းပါမူတိုင်းမလုပ်ကြတာပဲဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံပြောခွင့်ရရူပတ်ကိုဘောကပြောပါတယ
် I think in the current climate a lot of those issues are really crystallizing
ဒီကနေ့ရတဲ့ပြဿနာတွေဟာတနည်းအားဖြင့်ပေါ်လာတယ်ဒီမှာလေးချူလုံရှားမှုကိုကြည့်မယ်ဆိုလို့ရှိရင်တကယ်ကအမျိုးသမီးတွေအတွက်ဒဏ်လူညီမျှရပိုင်ခွင့်ရှိရမယ်လို့ပြောထားတာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကလေးကပါဒါပေမဲ့အမျိုးသမီးတွေရဲ့ရပိုင်ခွင့်အစည်းအဝေးချိုးဖောက်ခံရပါတယ်အခုတော့ Me Too လုံရှားမှုပေါ်လာပါပြီအဲ့တော့မှအမျိုးသမီးတွေဘယ်လောက်ခံစားနေကြရတယ်လဲဆိုတာကိုသိလာကြရပါတယ်ဒီထဲမှာတကယ်ဒီမိုကရေစီအစည်းအဝေးနိုင်ငံကြီးတွေကအမျိုးသမီးတွေလည်းပါဝင်နေတာပါအ
ာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလည်းဦးကတော့လူခွင့်ရေးကြီးညာစာတမ်းပါအချက်လက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့ကိစ္စဟာနိုင်ငံတိုင်းအတွက်မလွယ်ကူပါဘူးလို့ပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံရေးယဉ်ကျေးမှုတမိဒုံနာစတာတွေဒီဆိုတဲ့နိုင်ငံဒီမှာဆိုရင်ဥပဒေရဲ့အဆုံးချက်ကခရီးရောရောမဖြစ်တာရှိတယ်။ဥပမာအာဂျင်တီးနီးယားတို့မျိုးမှာဆိုလို့ရှိရင်သူတို့တမိဒုံနာအယူဝါဒတွေကပုံပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေထက်ကိုအစွမ်းထက်နေတယ်လို့ဖြစ်တဲ့အခါမှာအစိုးရပြောတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတိတိယောမတားဆီးနိုင်တဲ့ကိစ္စမျိုးတွေကြုံရတယ်။ကျွန်တော်မြန်မာနိုင်ငံမှာလည်းအခုဆိုကြုံနေရတယ်ပေါ့နော်။ပဲငယ်အတ္တမပြုရှင်မှုတွေ၊ဒုသတ်မှုတွေနေ့စဉ်နဲ့မပြတ်တွေ့နေရတယ်။ဥပဒေမှာပြဋ္ဌာန်းထားတော်ညာလေဥပဒေကိုဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေကထိရောက်ကင်းထန်နဲ့ပြည်တံဒီမချမှတ်တဲ့အခါကျတော့ဒီပြည်မှုမျိုးကိုတူးလုံးပုံမကြောက်တဲ့သူတွေကတပြည်းပြည်းနဲ့ပေါ်လာတယ်။အခုမြန်မာပြည်မှာဆိုရင်တိုင်းငင်မရိတူးလုံးတဲ့သူတွေဆိုရင်ပေဒံအထူးအပြေးပါလို့ပြောတယ်။အဲတစ်ဖက်ကလည်းနိုင်ငံတော်မှာပေဒံကိုပေဖြစ်ပြီးပါဆိုပြီးတော့ပြောနေကြတယ်။အဲတော့အဲ့ဒီကြီးဂျားထဲမှာညှိနှိုင်းကြီးလုပ်ရတဲ့ကိစ္စတွေအကျိုးကတော့ခက်ခဲခက်ခဲရှိပါတယ
်။ဒီခိုင်ရင်းနဲ့ပတ်သက်လို့ဖြစ်စေတိုင်းသားဒေသတွေမှာဖြစ်စေမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာကဝေဖန်နေကြပေမဲ့မြန်မာအစိုးရဘက်ကထိထိရောက်ရောက်မလုပ်နိုင်တဲ့အထက်မှာအဓိကကဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ဝေဖန်ပါတယ်
။အစိုးရအနေနဲ့ကတော့ပြည်မှုကျိုးလွန်တဲ့လူတွေကိုအရေးယူဖို့ကြံပြန်တော့လေတပ်မတော်ကဖွဲ့စည်းပုံအခြေခံဥပဒေမှာကလေးကစက်ပန်းဆိုင်နဲ့ပြဿနာတွေကိုတပ်မတော်ကသာစစ်ဆေးစီရင်ဆုံးဖြတ်မယ်ဆိုတာတခုရှိနေတော့ကြည့်ရအောင်ဟန်တားနိုင်နဲ့စစ်စစ်မှုမျိုးတွေမလုပ်ပြနိုင်နဲ့ဥစ္စာအားနေတာပေါ့ဗျာအစိုးရဘက်ကအေးအေးကိုပြောတယ်တက်မတော်ကလည်းအေးအေးတယ်ဘလို့အေးအေးလိုက်မှန်းကျွန်တော်တို့ဘယ်သူမှမသိဘူးဖြစ်နေတာပေါ့နော်ဒါကြီးကမကောင်းတဲ့အလားလားဖြစ်တယ်လို့ကျွန်တော်ကမြင်ပါ
လူခွင့်ရေးကြီးညာစရင်ရဲ့ကြန့်ခိုင်မှုကိုလူခွင့်ရေးကြီးညာပေးသူတွေကယုံကြည်ကြပါတယ်ဒါပေမဲ့လည်းအင်တာနက်ခေတ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ပြဿနာအဖြစ်တွေပေါ်လာနိုင်တယ်လို့ရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့လူနေမှုဘဝစားနပ်ရိက္ခာနဲ့တောက်တုံးဆိုင်ရာရပိုင်ခွင့်တွေအတွက်ပါချင်းချောက်မှုတွေကြုံရနိုင်ပြီးဒီပြည်ညာစံတဲ့မကြခင်နှစ်တွေအတွင်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ်